လက်လက်ကန်ဖိကတ်တွေဖြစ်ပွားနေတဲ့ယေမန်နိုင်ငံရဲ့ရေပိုင်နယ်နားကိုအီရန်နိုင်ငံကရေတပ်သင်္ဘောတွေထွက်ခွာသွားပြီလို့အီရန်စိုးရိမ်သတင်းဌာနကပြောဆိုလိုက်ပါတယ်။ယေမန်နိုင်ငံမှာအီရန်နိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ရှီယာသဘုံတွေပေါ်ဆော်ဒီအာရေဗျနိုင်ငံကလေကြောင်းထုတ်စစ်တွေဆင်နွှဲနေမှာပဲအီရန်နိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဤဝင်ရောင်းသွားလာရင်းနဲ့ပင်လယ်ပြင်တွင်းကတိုင်းပြည်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဆောက်ရှောက်ဖို့ရည်တက်ကိုဆင်လွှတ်လိုက်တာလို့လည်းဤဝင်ရည်တက်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟာဗီပိုလာဆရာကြီးကိုကူကပ်ပြီးဤဝင်နိုင်ငံမှာ Press TV ရုပ်မြင်သံကြားကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်။ဤဝင်ရည်တက်အနေနဲ့ကုန်သွယ်ရေးတင်မောတွေကိုပင်လယ်တစ်ပြားတွေအနေကအကာအကွယ်ပေးနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။ Suez တူးမြောင်းကိုဖြတ်တန်းပြီးပင်လယ်နေကိုသွားကြမယ်တင်မောတွေအတွက်အဓိကလမ်းကြောင်းဖြစ်တဲ့ Aden ပင်လယ်ခွေ့နဲ့ Bab el Mandeb ရေလက်ကြားကိုဦးတည်ထွက်ခွာသွားတဲ့ရေတပ်မှာတော့ဖြတ်တင်မောတစ်စင်းလည်းပါဝင်ပါတယ်။ယေမန်ကလုံးရေပင်ကိုတော့အီဂျစ်နိုင်ငံကလည်းစစ်တင်မောတွေဆေးလွှတ်ထားတာပါ။ယေမန်နိုင်ငံမှာတော့နိုင်ငံတကာကအသိမပြုလက်ခံထားတဲ့သမရအက်ဒူရာဘူမန်ဆူအာရီကိုတစ္ဆာခံတဲ့တပ်တွေနဲ့ဟူတီတပုံတွေကြားတိုက်ပွဲတွေကြောင့်တင်းမာမှုတွေလည်းပုံမှုကြီးထွားလာနေတာဖြစ်ပါတယ်။